ထောင်ဒဏ်3နှစ်စီအပြစ်ပေးခံလိုက်ရတဲ့သတင်းတော်နှစ်ဦးကတော့ဓမ္မရိတ်မဂ္ဂဇင်းမှာစောင်းမားတွေရေးနေတဲ့စာရေးဆရာမိုးထွန်းအမိရင်ဦးကျော်တင်42နှစ်နဲ့ဂျာနယ်နဲ့မဂ္ဂဇင်းအတော်များများမှာသတင်းစောင်းမားတွေရေးနေတယ်လို့အလွတ်တန်းဓာတ်ပုံသတင်းတော်လုပ်နေတဲ့တာချိုဟင်္ဒရာအမိရင်ဦးတောင်စိန်တို့ဖြစ်ကြတယ်လို့သူတို့အမှုကိုအကျိုးဆောင်ပေးနေတဲ့ရှင့်နေကြီးဦးခင်မောင်စောက RFA ကိုပြောပါတယ်အဲ့ဒီသတင်းသမားနှစ်ဦးကိုပြည်မနာတရားရုံးကထောင်ဒဏ်အပြစ်ပေးခဲ့တဲ့ပုံမှတ်ကတော့ပုံမှတ်32မြင်းဆောင်ကာကြီးဖြစ်တယ်လို့သိရပါတယ်။ပုံမှတ်32မြင်းဆောင်ကာကြီးဆိုတာကတော့ဗီဒီယိုလိုင်းစင်မရှိဘဲဗီဒီယိုလုပ်ငန်းကိုစီးပွားပြည့်လုပ်ကင်သူတွေကိုအရေးယူအပြစ်ပေးတဲ့ပုံမှတ်ဖြစ်တယ်လို့ရှင်းနေကြီးဦးခင်မောင်စောကပြောပါတယ်။ပုံမှတ်32မြင်းဆောင်ကာကြီးရဲ့ပြဋ္ဌာန်းချက်နဲ့ပတ်သက်ပြီးရှင်းနေကြီးဦးခင်မောင်စောကအခုလိုပြောပါတယ်
။ပုံမှတ်32ကာကြီးပြဋ္ဌာန်းချက်ကဒီလိုမျိုးဆိုတော့ဗျာဗီဒီယိုလုပ်ငန်းလိုက်စင်မရှိပဲစီးပွားရေးအလို့ငါဗီဒီယိုလုပ်ငန်းကိုလုပ်ကင်ရင်းဆိုရင်ထိုသူကိုထောင်ဒဏ်3နှစ်အထိဖြစ်စေငွေဒဏ်ကျပ်3သိန်းအထိဖြစ်စေဒဏ်200လုံးဖြစ်စေချမှတ်ရနိုင်ပြီဆိုတော့ပါရရအဲ့တော့3နှစ်ဆိုအမြင့်ဆုံးဖြစ်တယ်ပေါ့ဗျာအဲ့တော့တာမာအားဖြင့်ကတော့ကျွန်တော်တို့တခြားအမှုတွေမှာတော့3လတို့ဟိုတန်ငွေရိုက်တာတို့နော်တန်ငွေရိုက်ပြီးပစ္စည်းသိမ်းတာတို့ဒါမှမဟုတ်3လ4လ5လအလို့ချတာမျိုးရှိတယ်ဒီအမှုကတော့အမြင့်ဆုံးပေးလိုက်တာပေါ့
အခုပြောခဲ့သူကတော့ထောင်ဒဏ်အပြစ်ပေးခံနေရတဲ့သတင်းသမားနှစ်ဦးအမှုကိုအကျိုးဆောင်ပေးနေတဲ့ရှင့်နေကြီးဦးခမောင်စောဖြစ်ပါတယ်။ထောင်ဒဏ်အပြစ်ပေးခံလိုက်ရတဲ့သတင်းတော်နှစ်ဦးလုံးကသူတို့တွေဟာပြင်းမနှံ့တဲ့ကြက်ပြေးလမ်းပေါ်ကရှုခင်းတွေကိုတဝင်းဘတ်စကားပေါ်ကနေဓာတ်ပုံရိုက်ခဲ့တာမှန်ကန်ကြောင်းပတ်ဝန်းကျင်ရှုခင်းတွေလှတဲ့အတွက်မိသားစုကိုပြန်ပြဖို့ယူရပြီးရိုက်ကူးခဲ့တာသာဖြစ်တယ်လို့တရားခွင်မှာဖတ်ဆိုချက်ပေးခဲ့တယ်လို့ရှင့်နေကြီးဦးခမောင်စောကပြောပါတယ်။ကျပ်ပြေးတွေတမ်းမှာဓာတ်ပုံမရိုက်ရဆိုတဲ့တရားဝင်ထုတ်ပြန်ထားတဲ့အမိန့်မရှိကြောင်းနဲ့ကားတွေပေါ်မှာလည်းဓာတ်ပုံမရိုက်ရဆိုတဲ့တားမြစ်စာတန်းတွေကတ်မထားကြောင်းဒါပေမဲ့တက်အချင်းချင်းကြားမှာနှုတ်နဲ့တရီပေးထားတဲ့အမိန့်မရှိတဲ့အကြောင်းကိုအဲ့ဒီအမှုနဲ့ပတ်သက်တဲ့တရားလိုရတက်တည်ဆဲဦးကိုခေါ်ယူစစ်ဆေးတဲ့အခါမှာသူတို့နှစ်ဦးကိုဖမ်းဆီးခဲ့တဲ့စစ်ဘက်ဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေကလည်းတရားခွင်မှာဖတ်ဆိုချက်တွေပေးခဲ့တယ်လို့ရှင်းနေကြီးဦးခင်မောင်စောကပြောပါတယ်ဒီအမှုနဲ့ပတ်သက်ပြီးရမဲတင်ခရိုင်တရားရုံးကိုဆက်လက်ပြီးအယူခံတင်သွင်းဖို့ပြင်ဆင်ထားတယ်လို့ဦးခင်မောင်စောကဆိုပါတယ်။ဒါကြောင့်ရမဲတင်ခရိုင်တရားရုံးကိုအယူခံဝင်တဲ့အခါဆက်လက်အယူခံလွှာတင်သွင်းမယ့်အစီအစဉ်ကိုမေးတဲ့အခါမှာတော
့ဟုတ်ကဲ့ဟိုဒီအမှုမှာကတော့ကျွန်တော်ဒီကံကိုကျော်သွင်းတဲ့ကိုတောင်းစိန်ခေါ်ကိုတာချိုပေါ့လေမောင်တာချိုတို့ကတော့ဟိုအဲ့ဒီတော်ဝင်ကားပေါ်ကနေပြီးတော့ဓာတ်ပုံနေဗီဒီယိုတွေသူကရိုက်ခဲ့တယ်ဆိုတော့သူကသဘောယူနေရိုက်ခဲ့တာဟုတ်အဲ့ဒါကိုမရိုက်ဘူးလို့ကျွန်တော်မငြင်းဘူးဗျအဲဒါပေမဲ့အများပြည်သူကြွားတဲ့ကားအများပြည်သူဖြတ်တန်းသွားလာလို့ရတယ်လမ်းအဲ့ဒီကားပေါ်ကအဲ့ဒီလမ်းမှာကျွန်တော်ရှိတယ်ဘေးတစ်ဖက်တစ်ချက်ရှုခင်းနေကိုသဘောယူနေပဲတပ်ပုံသို့မဟုတ်ဗီဒီယိုပေါ့လေအဲ့ဒါလေးရိုက်တယ်ဆိုတဲ့အတွက်ကြောင့်ဥပဒေအရအပြစ်မရှိဘူးဆိုပြီးကျွန်တော်တို့ရှောက်လဲမှာပါပဲတကယ်လဲဒီဥစ္စာကျွန်တော်အမြင်ကတော့ဥပဒေနဲ့ညီရဲလို့ကျွန်တော်ထင်ပါတယ
်အခုပြောခဲ့သူကရှင်းနေကြီးဥက္ကမောင်ဆိုဖြစ်ပါတယ်သူဆက်လက်ပြောတာကတော့ဥပဒေပုံမှန်32မြင်းဆောင်ကဆိုတာဗီဒီယိုလုပ်ငန်းကိုစီးပွားပြည့်ရိုက်ကူးသူတွေကိုအပြစ်ပေးတဲ့ပုံမှန်ဖြစ်တယ်။အခုပြစ်ဒဏ်ကြားခံနေရတဲ့ဥတာချုံနဲ့ဥမိုးထွန်းတို့ဟာမှတ်တမ်းတင်အပျော်ရမ်းဓာတ်ပုံရိုက်ကူးတဲ့သူတွေဖြစ်တဲ့အတွက်အခုအမိန့်ချထားတဲ့ဥပဒေနဲ့အကျုံးမွေတဲ့အကြောင်းကိုရှောက်လွှဲချက်ပေးမှာပါလို့ပြောပါတယ်။ငွေကြေးအတွက်မဟုတ်ဘဲမိသားစုကိုပြန်လည်ပြသဖို့ဗီဒီယိုရိုက်ကူးနိုင်ဝင်ရှိတဲ့အကြောင်းကိုလည်းရှင်းနေကြီးဥက္ကမောင်စောကအခုလိုဆက်လက်ပြောပါတယ်
။နောက်ဒီဗီဒီယိုဥပဒေမှာပဲပုံမှန်42မှာဤဥပဒေပြဋ္ဌာန်းချက်များသည့်အောက်ပါကိစ္စရာများနှင့်မသက်ဆိုင်စေရဆိုပြီးတော့ကကြီးကမိသားစုနှင့်ဆက်လျင်သောဗီဒီယိုရိုက်ကူးခြင်းရင်းရိုက်ကူးချက်ပါရှိသောဗီဒီယိုတိတ်ခွေကိုအခကျင်းငွေမယူဘဲငှားရမ်းခြင်းနှင့်ပြတာခြင်းဟာဒီဥပဒေနဲ့အကျုံးမဝင်ဘူး။တနည်းဆိုလို့ရှိရင်ပြင်းလွတ်ခွင့်ရှိတယ်ဆိုပြီးသူကပြောထားတာဆိုတော့အဲ့ဒီပုံမှန်42နဲ့ဟိုပြဋ္ဌာန်းချက်အတိုင်းကျင်းလို့ခွင့်ရှိတဲ့အလုပ်ကိုလုပ်ခဲ့အတွက်ကြောင့်အပြစ်မရှိဘူး။ဟိုမူလာရုံးကနေပြီးတော့အဲ့ဒီလိုအပြစ်ပေးထားတာလေကျွန်တော်တို့ဥပဒေနဲ့ကြည့်ရင်ကျွန်တော်တို့ပြည့်ဖြတ်တင်တယ်ဆိုပြီးအဲ့ဒီရုံးမှာကျွန်တော်အဲ့လိုရှောက်လဲမှာပါပဲ
။စစ်အစိုးရဟာသူတို့ရဲ့အခေါ်နေပြည်တော်မြို့တော်လို့နာမည်ပေးထားတဲ့ပြည်မနာကြက်ပြေးရက်ကိုပြောင်းတဲ့အချိန်ကစလို့အဲ့ဒီဒေသကိုတီးတဲ့စစ်တိုင်းတိုင်းတိုးချက်ပြီးနေပြည်တော်စစ်တိုင်းဆိုတဲ့နာမည်နဲ့အုပ်ချုပ်နေတာဖြစ်ပါတယ်။ဒါအပြင်ကြက်ပြေးဒေသမှာစစ်တပ်နဲ့ပတ်သက်တဲ့အဆောက်အဦအခိုင်အမာတွေကိုတည်ဆောက်နေပါတယ်။အဲ့ဒါလိုတိဆောက်နေတဲ့စစ်တပ်နဲ့ပတ်သက်တဲ့အဆောက်အဦတွေကြောင့်ပြည်မနာကြက်ပြေးဒေသကိုဝင်ရောက်လာသူတွေအပေါ်တင်းတင်းကြပ်ကြပ်စစ်ဆေးအရေးယူတာတွေလုပ်နေတာဖြစ်ပြီးဥတာချိုနဲ့ဦးမိုးထွန်းတို့အပြင်ကြက်ပြေးဒေသမှာဓာတ်ပုံရိုက်တဲ့အတွက်ခေါ်ယူစစ်ဆေးခံရတဲ့ဖြစ်ရပ်တွေအများကြီးဖြစ်ခဲ့တယ်လို့ပြည်မနာဒေသခံတွေက RFA ကိုပြောပါတယ်ခင်ဗျာ